အိန္ဒိယမြန်မာကြားကဆယ်စုနှစ်တခုနီးပါးရပ်ထားရတဲ့ပန်ဆောင်နယ်စပ်ကုန်းတွေစခန်းကိုဒီရက်ပိုင်းတည်းပြန်ဖွင့်ဖို့အိန္ဒိယကမြန်မာစစ်ကောင်စီနဲ့ညှိနှိုင်းခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။အိန္ဒိယနယ်စပ်ကနာဂလက်နက်ကင်တပ်တွေကြောင့်ဒီကိတ်ကိုပိတ်ထားရပေမဲ့ဒေသတွင်းစီးပွားရေးနဲ့နိုင်ငံရေးအရေးပါတဲ့ဂိတ်လို့သုံးသပ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းနာဂဒေသနဲ့အိန္ဒိယနိုင်ငံအရူနာချာပရာဒက်ရှ်ပြည်နယ်အကြားပန်ဆောင်နယ်စပ်ဂိတ်ကိုအိန္ဒိယအစိုးရကဒီလဒီဇင်ဘာ15ရက်နေ့မှာပြန်ဖွင့်ဖို့ရှိနေပါတယ်။နာဂလက်နက်ကင်ပြိပခါကြောင့်ဒီဂိတ်ကိုဆယ်စုနှစ်တကူနီးပါးအိန္ဒိယဘက်ကပိတ်ထားလိုက်တာပါ။ပြန်ဖွင့်ဖို့အတွက်မြန်မာစစ်ကောင်စီနဲ့ညှိနှိုင်းမှုတချို့လုပ်နေကြပြီလို့ဒေသခံတွေက VOA ကိုပြောပါတယ်။နာဂအမျိုးသားပါတီရဲ့ဥက္ကဋ္ဌဦးရှုမောင်ကတော့အိန္ဒိယဘက်ကပြန်ဖွင့်ပေးတော့မယ်လို့ BOA ကိုအတည်ပြုပြောပါတယ်
။အခုပြန်ပေးရတဲ့အကြောင်းကတော့ဒီလိုအပြောင်းဒီလိုညှိနှိုင်းမှုတွေရှိလို့ဟိုပါတောင်းဆောင်တာဖြစ်ပြီးကြာမှုကြီးရသေးပါဘူးကြာတော့ဒီကကွန်ဖီရှင်းရှင်းမှုနဲ့အဲ့ဒီဒေသခံတွေဟိုစာမေးတိစာပြန်ရေးတိစာတော့အခြားဒီကွန်ဖီရှင်းရှင်းမှုကိစ္စတွေကိုလက်ပတ်သွားမယ်လို့သိချင်ပါတော့နော်
။ဟိုးရင်ကလေးကဒီပန်ဆောင်ဂိတ်ဟာအိန္ဒိယနယ်စပ်ကနာဂလက်နက်ကင်တွေနဲ့ပြိပခါတွေကြောင့်မကြာခဏဆိုသလိုဖွင့်လိုက်ပိတ်လိုက်ရှိခဲ့တာပါ။ဒါပေမဲ့ဒီနယ်စပ်ဂိတ်ဟာအိန္ဒိယရဲ့အရှိမျောစီးပွားရေးပေါ်လစီထဲမှာထည့်သွင်းထားတဲ့နယ်စပ်ဂိတ်တစ်ခုလည်းဖြစ်ပါတယ်။အကြောင်းကတော့ဒီဂိတ်ကိုပြန်ဖွင့်လိုက်ပြီးဆိုရင်မူဆယ်လာရှိုးမန္တလေးနဲ့ရန်ကုန်ကိုအာရှလမ်းမကြီးကနေသွားလို့ရမယ်လို့အိန္ဒိယရဲဌာနဆိုင်ရာသုတေသနတစ်ခုမှရေးသားထားပါတယ်။ဒါကြောင့်ဒေသတွင်းပထဝီနိုင်ငံရေးအရာလည်းအရေးပါတယ်လို့ဆိုပါတယ်။မြန်မာဘက်မှာလမ်းတည်ဆောက်တာတွေပြီးသွားတာနဲ့အရူနာချာပရာဒက်ရှ်ပြည်နယ်နမ်ပွန်းမြို့ကိုတရုတ်နိုင်ငံကူမင်းမြို့ထိုင်းနိုင်ငံဘန်ကောက်မြို့တွေအပြင်မလေးရှားကွာလာလမ်ပူနဲ့စင်ကာပူအထိချိတ်ဆက်နိုင်လိမ့်မယ်လို့လည်းသုံးသပ်ထားတာတွေ့ရပါတယ်။အိန္ဒိယဟာချင်းပြည်နယ်နဲ့ထိစပ်နေတဲ့မီဇိုရမ်ပြည်နယ်မှာဖွံ့ဖြိုးရေးစီမံကိန်းတွေလှုပ်ဖို့နှောင့်နှေးနေတာတွေရှိပါတယ်။ချင်းပြည်နယ်မှာနယ်စပ်ဂိတ်တွေကိုချင်းလက်နက်ကင်တွေကထိန်းချုပ်ထားဆဲဖြစ်ပါတယ်။အိန္ဒိယကုန်းတွင်းစိတ်ကမ်းအာဏာပိုင်အဖွဲ့ Land Ports Authorities of India ရဲ့2022ခုနှစ်ထုတ်ပြန်ချက်အရဆိုရင်အရှိမျောက်ဒေသမှာအာသန်နဲ့နာဂါလန်ပြည်နယ်ပြီးရင်အရူနာချာပရာဒက်ရှ်ပြည်နယ်မှာလမ်းပန်းဆက်သွယ်ရေးစီမံကိန်းတွေကိုအများဆုံးတိုးချဲ့နေတာပါ။ပန်းဆောင်နယ်စပ်ဂိတ်အခြေအနေနဲ့ပတ်သက်ပြီးဦးရှုမောင်ကဆက်ပြောပါတယ်။
lo que le señor loca primato va a ir a su yapa de dice que fue con él me tan con él no le hace más ve de nada la neta en fue can y lo de india no la ni me tan que mismo con saco lo la saco que está no que está que ni que está de chimo ahí gane sabe yo no tú de copaca san de pero fue que de hecho no saco está son ni siquiera siquiera ahí
စစ်ကောင်စီရဲ့နယ်စပ်ရေးရာဝန်ကြီးဌာနနဲ့မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်အမတ်ကြီးတို့နေပြည်တော်မှာဒီလ9ရက်နေ့ကတွေ့ဆုံခဲ့ပါတယ်မြန်မာဘက်ကချင်းနာဂဒေသနဲ့အိန္ဒိယနယ်စပ်ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းတချို့ပြီးစီးတဲ့အထိမ့်မှတ်အဖြစ်တွေ့ဆုံခဲ့ကြတာပါချင်းနဲ့နာဂဒေသကအခြေခံအဆောက်အဦဖွံ့ဖြိုးဖို့အိန္ဒိယကတကြိမ်ကိုအမေရိကန်ဒေါ်လာ5သန်းနှုန်းနဲ့5ကြိမ်ပံ့ပိုးခဲ့ပါတယ်။အခုဒုတိယအကြော5နှစ်စီမံကိန်းအနေနဲ့နောက်ထပ်အမေရိကန်ဒေါ်လာ25သန်းကိုအိန္ဒိယကပေးသွားဖို့ရှိပြီးမြန်မာစစ်ကောင်စီနဲ့နားလည်မှုစာချုပ် MOU ကိုမကြာခင်နှစ်နိုင်ငံလက်မှတ်ရေးထိုးဖို့ရှိနေပါတယ်ခင်ဗျာ။